အမေရိကန်နိုင်ငံကဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIRF ကမြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာတွေရဲ့လက်ရှိအခြေအနေကိုအွန်လိုင်းကနေမနေ့ကသတင်းတွေကဆွေးနွေးခဲ့ပါတယ်။ဒါပြင်နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံပေါ်တရားစွဲဆိုထားတဲ့ကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။အဲ့ဒီအွန်လိုင်းကဆွေးနွေးပွဲကို USCIRF ရဲ့ဒုတိယသဘာဝတည်အန်ဒူရီမာဘဂဘာနဲ့ကော်မရှင်နာနာဒီမန်ဇာရိုဦးဆောင်ဆွေးနွေးတာဖြစ်ပါတယ်။သူတို့နဲ့တူ American Holocaust အထိမ်းအမှတ်ပြတဲ့ USHMM ကလူမျိုးတုံးတပ်ဖြတ်မှုကာကွယ်ဟန်တာရေးဌာန Director Naomi Kikola နဲ့သူတည်တည်တော်ဝေဝေနုတို့အပြင်ဗမာရိုဟင်ဂျာအဖွဲ့အစည်း UK ဥက္ကဋ္ဌဦးထွန်းခင်တို့လည်းပါဝင်ဆွေးနွေးမှာဖြစ်ပါတယ်။ဒီစည်းဝေးကနေတစင်ရိုဟင်ဂျာအကြမ်းတည်းဖြစ်ရှင်းရေးနဲ့မြန်မာစစ်တပ်ကောင်းဆောင်တွေတာဝန်ခံလာစေရေးအတွက် American ဘဝရချမှတ်ရေးဆွဲသူတွေကိုအကြံပြုတိုက်တွန်းချက်တွေဆက်လက်ပေးရသွားမှာဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကလည်း USCNRF ကရိုဟင်ဂျာအကြမ်းတည်းသုံးနှစ်မြောက်နှစ်ပတ်လည်ကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာရိုဟင်ဂျာကိစ္စမြန်မာအစိုးရတာဝန်ယူလာစေရေးဆောင်ရွက်ပေးဖို့နဲ့ရိုဟင်ဂျာတွေပေါ်ကျွလွန်တဲ့ကိစ္စကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်သုံးနှုန်းပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတိုက်တွန်းထားပါတယ်။ရိုဟင်ဂျာသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကမြန်မာနိုင်ငံတည်းလူမျိုးတုံးတပ်ဖြတ်မှုမရှိဘူးလို့ညှင်းဆိုထားပါတယ်။